ကဲတင်ခြင်းဟာထာဝရအတွက်ဖြစ်ကြောင်းကျွန်တော်ဝင်ကားသွားမှာဖြစ်ပါတယ်။ဖခင်သခင်တော်ယေရှုခရစ်တော်ကိုကဲတင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသောသူတိုင်းထာဝရအတွက်ကဲတင်ခြင်းကိုခံရပါတယ်။ဘယ်အရာကနေထာဝရအတွက်ကဲတင်ခြင်းခံရသလဲဆိုရင်ကျွန်တော်တို့အဖြစ်ကြောင့်ကျွန်တော်တို့ခံရမဲ့ထာဝရငရဲမိအိုင်ကနေထာဝရအတွက်ကဲတင်ခြင်းကိုခံရပါတယ်။ကဲတင်ခြင်းရရှိနိုင်တဲ့နည်းလမ်းတစ်မျိုးပဲရှိပါတယ်။အဲ့ဒါကတော့ဖခင်သခင်တော်ယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြစ်ပါတယ်။အခြားနည်းလမ်းမရှိဘူး။ယေနှစ်ချင်းခံခြင်းဖြင့်ကယ်တင်ခြင်းမရရှိနိုင်ဘူး။အသင်းတော်တစ်ပါးပါးမှအသင်းဝင်ခြင်းဖြင့်လည်းကယ်တင်ခြင်းမရရှိနိုင်ဘူး။အကျင့်တရားကောင်းမှုကုသိုလ်ပြုခြင်းဖြင့်လည်းကယ်တင်ခြင်းမရရှိနိုင်ဘူး။ဘာကြောင့်လဲဆိုရင်ကိုယ်ကျင့်တရားနဲ့ပတ်သက်တဲ့ဖယားသခင်တတ်မှတ်တော်မူသောစံချိန်စံနှုန်းကိုမြည်နိုင်တဲ့သူတယောက်မှမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။လူဟာအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်တဲ့သူဖြစ်ပါတယ်။ဖယားသခင်စံချိန်စံနှုန်းကိုမမြည်နိုင်တဲ့လူသားအချင်းချင်းဟာလည်းတဦးကိုတဦးကယ်တင်လို့မရဘူး။လူတို့ရဲ့အပြစ်ကြွေးရှိသမျှကိုစပ်ပေးဖို့ရန်လဝကတိုင်းမှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဘုရားသခင်သားတော်ယေရှုခရစ်တော်ကသာအပြစ်ရှိတဲ့လူတို့ကိုအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကယ်တင်နိုင်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေဘုရားသခင်ရှေ့တော်မှာသင်ရဲ့အခြေအနေမှန်ကိုသိပါသလား။ဘုရားသခင်ရှေ့တော်မှာသင်ဟာကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့ဘုရားသခင်ပြညတ်တော်တို့ကိုချိုးဖောက်တဲ့အပြစ်သားဖြစ်ကြောင်းအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်တဲ့သူဖြစ်ကြောင်းနားလည်ဝန်ခံပြီးလူတို့အပြစ်ကြောင့်လဝကတိုင်မှာအသေးခံတော်မူသောယေရှုဟာသင်ရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးဖို့ရန်အသေးခံတော်မူခြင်းဖြစ်တယ်ဆိုတာကိုယုံကြည်လက်ခံပြီးပြီလားလူတို့အတွက်အပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကယ်တင်ခြင်းကိုရရှိနိုင်တဲ့နေလန်တစ်မျိုးပဲရှိပါတယ်အဲ့ဒါကတော့အပြစ်ရှိသောလူတို့အတွက်အသေးခံတော်မူသောယေရှုကိုမိမိရဲ့ကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းပဲဖြစ်ပါတယ်။ကယ်တင်ခြင်းရရှိနိုင်တဲ့နည်းလမ်းတစ်မျိုးပဲရှိတာမှန်ပေမဲ့ကယ်တင်ခြင်းရရှိတဲ့အတွေ့အကြုံကတော့တယောက်နဲ့တယောက်မတူကြဘူး။တချို့ကယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံလိုက်တာနဲ့ငြိမ်သက်ခြင်းကိုရရှိတဲ့အကြောင်းသက်သေခံကြပါတယ်။တချို့ကြတော့ကယ်တင်ခြင်းရရှိကြောင်းစိတ်နှလုံးထဲမှာရှင်းရှင်းလင်းလင်းသိရှိကြောင်းသက်သေခံကြပါတယ်။သင်ရဲ့ကယ်တင်ခြင်းရရှိမှုအတွေ့အကြုံဟာအခြားသောသူတို့ရဲ့အတွေ့အကြုံနဲ့မတူလို့သင်ဟာကယ်တင်ခြင်းမရရှိသောသူဖြစ်တယ်လို့မယူဆသင့်ပါဘူး။ဘုရားသခင်ရှေ့တော်မှာအပြစ်သားဖြစ်ကြောင်းအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်သောသူဖြစ်ကြောင်းကိုယ့်ရဲ့အခြေအနေမှန်ကိုသိပြီးအပြစ်ရှိသောလူတို့အတွက်အသေးခံတော်မူသောယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်အကျွမ်းမဲ့ကိုးစားယုံကြည်သောသူတိုင်းကယ်တင်ခြင်းကိုအမှန်တကယ်ရရှိကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ယေရှုခရစ်တော်ရဲ့ကယ်တင်တော်မူခြင်းဟာထာဝရအတွက်ဖြစ်ပါတယ်။အချို့သောသူတို့ကကယ်တင်ခြင်းဆုံးရှုံးနိုင်တယ်လို့သွန်သင်ကြပါတယ်။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာတော့ကယ်တင်ခြင်းဟာထာဝရအတွက်ဖြစ်တယ်လို့သွန်သင်ပါတယ်။သင်ရဲ့ယုံကြည်ရည်ချက်ဟာလူအများရဲ့ထင်မြင်ယူဆချက်အပေါ်မှာလားအစဉ်ထာဝရမှားယွင်းလွဲချော်ခြင်းမရှိတဲ့ထာဝရဖခင်ရဲ့နှုတ်ကပတ်တော်အပေါ်မှာလားကယ်တင်ခြင်းမဆုံးရှုံးနိုင်ဘူးဆိုတာဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့သွန်သင်ချက်ဖြစ်ပါတယ်။ဘုရားသခင်သားတော်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းတန်ရှင်သောဝိညာဉ်တော်ရဲ့တစိုက်ခတ်ခြင်းကိုဒီလောကမှာအသက်ရှင်နေသူ၏ကာလပတ်လုံးခံရသောကြောင့်ကယ်တင်ခြင်းဟာမဆုံးရှုံးနိုင်ပါဘူးဆိုတဲ့အချက်ကိုကျွန်တော်ဝင်ကားပါမယ်။ဘုရားသခင်သားတော်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းကိုတန်ရှင်သောဝိညာဉ်တော်နဲ့ဘုရားသခင်တစိုက်ခတ်တော်မူကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။တစိုက်ခတ်ခြင်းရဲ့အဓိပ္ပာယ်ကတော့တစိုက်ခတ်တဲ့သူရဲ့အပိုင်ဖြစ်ကြောင်းအမှတ်အသားပြုခြင်းဖြစ်ပါတယ်။တစုံတယောက်သောသူကဘုရားသခင်သားတော်ယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံရင်အဲ့ဒီလူဟာဘုရားသခင်အပိုင်ဖြစ်ကြောင်းဘုရားသခင်ကိုယ်တော်တိုင်ကသ တန့်ရှင်းသောဝိညာဉ်တော်နဲ့အမှတ်အသားပြုပြီးတစိုက်ခတ်တော်မူပါれယေရှုကိုယုံကြည်သောသူတို့ကိုဘယ်အချိန်မှတန့်ရှင်းသောဝိညာဉ်တော်နဲ့ဖခင်သခင်တစိုက်ခတ်တော်မူသည်လဲဘယ်အချိန်အထိဝိညာဉ်တော်နဲ့တစိုက်ခတ်တော်မူမှာလဲဆိုတဲ့အချက်လေးတွေကိုကျွန်တော်တို့လေ့လာကြမယ်ဆိုရင်ကယ်တင်ခြင်းဟာထာဝရအတွက်ဖြစ်တယ်မဆုံးရှုံးနိုင်ဘူးဆိုတာကိုရှင်းလင်းစွာနားလည်သဘောပေါက်နိုင်ပါလိမ့်မယ်ယေရှုကိုယုံကြည်သောသူတို့ကိုတန့်ရှင်းသောဝိညာဉ်တော်နဲ့ဘယ်အချိန်မှဖခင်သခင်တစိုက်ခတ်တော်မူသည်လဲဆိုရင်အဖက်အခိုင်တက်အငယ်73မှာအခုလိုဖော်ပြထားပါတယ်သင်တို့သည်လည်းကယ်တင်တော်မူခြင်းအကြောင်းနှင့်ရှင်သောဧဝံဂေလိတရားကိုကြားနာရ၍ထိုခရစ်တော်ကိုယုံကြည်ပြီးမှဂတိတော်နှင့်ရှင်သောတန့်ရှင်သောဝိညာဉ်တော်၏တစိုက်ခတ်ခြင်းကိုခံရကြပြီလို့အတိအလင်းဖော်ပြထားပါတယ်။သင်တို့သည်လည်းဆိုတာဘယ်သူတွေလဲဆိုရင်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းကိုဆိုလိုခြင်းဖြစ်ပါတယ်။ယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူသားများအတွက်ကယ်တင်ရှင်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ဘယ်လိုသိရသလဲဆိုရင်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအားဖြင့်ကျွန်တော်တို့သိရပါတယ်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဧဝံဂေလိတရားအကြောင်းကိုပြောပြထားပါတယ်ဧဝံဂေလိဆိုတဲ့အသုံးနှုန်းဟာဓမ္မသစ်ကျမ်းရဲ့မူရင်းဂရိဘာသာကနေဆင်းသက်လာတာဖြစ်ပါတယ်မူရင်းဂရိဘာသာမှာတော့Evangelion ဖြစ်ပြီးမြန်မာလိုဘာသာပြန်တော့ Evangelion ဖြစ်သွားပါတယ်။အတိတ်ဘယ်ကတော့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းဖြစ်ပါတယ်။ကိုရင်သူဩဝါဒစာပထမဆုံးအခန်း15အငယ်3မှာ Evangelion တရားအကြောင်းကိုအခုလိုရှင်းပြထားပါတယ်။ခရစ်တော်သည်ကျမ်းစာလာသည့်အတိုင်းငါတို့အပြစ်ကြောင့်အသေခံတော်မူ၏။တကြူပြီးမှကျမ်းစာလာသည့်အတိုင်းသုံးရက်မြောက်သောနေ့၌ထမြောက်တော်မူ၏ယေရှုဟာသင်နဲ့ကျွန်တော်ရဲ့ကိုယ်စားအပြစ်ကြွေးဆက်ဖို့ရန်လေဝါကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူကြောင်းတမန်ကျမ်းစာမှဖခင်သခင်ရဲ့သက်သေခံတော်မူခြင်းစကားတော်ကိုကျွန်တော်တို့ကြားနာပြီးယေရှုကိုကယ်တင်ရှင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံတဲ့အချိန်မှာတန့်ရှင်းသောဝိညာဉ်တော်ရဲ့တစိုက်ခတ်ခြင်းကိုကျွန်တော်တို့ခံရပါတယ်တန်ရှင်သောဝိညာဉ်တော်နဲ့ယုံကြည်သူတို့ကိုဖယားသခင်တစိုက်ခတ်တော်မူခြင်းမှာယုံကြည်သူတို့ဟာဖယားသခင်အပိုင်ဖြစ်တော်မူကြောင်းကယ်တင်ခြင်းရရှိတဲ့သူဖြစ်ကြောင်းဖယားသခင်ကိုတော်တိုင်ကအမှတ်အသားပြုခြင်းဖြစ်ပါတယ်ယေရှုကိုကယ်တင်ရှင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံတဲ့အချိန်မှာကျွန်တော်တို့ဟာကယ်တင်ခြင်းရရှိပြီဖြစ်ကြောင်းအာမခံချက်အနေနဲ့တန်ရှင်သောဝိညာဉ်တော်ဟာကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာကိန်းဝတ်လာပါတယ်တန့်ရှင်းသောဝိညာဉ်တော်နဲ့ယုံကြည်သူတို့ကိုဘယ်အချိန်အထိတစိုက်ခတ်တော်မူမှာလဲ။နောက်တနည်းပြောရရင်တန့်ရှင်းသောဝိညာဉ်တော်ဟာယုံကြည်သူတို့ရဲ့စိတ်နှလုံးထဲမှာဘယ်အချိန်အထိကိန်းဝတ်တော်မူမှာလဲ။အချို့သောသူတို့ကကယ်တင်ခြင်းရရှိပြီးတဲ့နောက်အပြစ်တွေကိုလုပ်မိရင်တန့်ရှင်းသောဝိညာဉ်တော်ဟာယုံကြည်သူတို့ရဲ့စိတ်နှလုံးထဲကနေထွက်သွားပြီးရရှိတဲ့ကယ်တင်ခြင်းဟာလည်းဆုံးရှုံးသွားတယ်လို့သွန်သင်ကြပါတယ်။အဲ့ဒီသွန်သင်ချက်ဟာမှန်သလားမှားသလားဆိုတာဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာနဲ့ကျွန်တော်တို့ပြန်ချိန်ကြည့်ရမှာဖြစ်ပါတယ်။အဖက်အခိုင်တအခန်းငယ်14မှာအခုလိုအတိအလင်းဖော်ပြထားပါတယ်။ပိုင်ထိုက်တော်မူသောသူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းအကြောင်းနဲ့ရွေးနှောက်တော်မူခြင်းတို့မရောက်မီကာလပတ်လုံးထိုဝိညာဉ်တော်သည်ငါတို့အမွေ၏ဆံရံဖြစ်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်။ရွေးနှုတ်တော်မူခြင်းတို့မရောက်မီကာလပတ်လုံးဆိုတာယုံကြည်သူတို့ကိုကောင်းကင်နိုင်ငံတော်ကိုခြေဆောင်မဲ့အချိန်ကိုဆိုလိုခြင်းဖြစ်ပါတယ်။အဲ့ဖက်အခိုင်းလေးအငယ်30မှာလည်းအခုလိုဖော်ပြထားပါတယ်။ရွေးနှုတ်တော်မူခြင်းနေ့ရက်တိုင်အောင်သင်တို့ကိုတစိုက်ခတ်တော်မူသောဖခင်သခင်ဤတန့်ရှင်းသောဝိညာဉ်တော်ကိုစိတ်မနာစေကြနှင့်လို့အတိအလင်းဖော်ပြထားပါရဲ့အဖက်အခိုင်းတအခန်းငယ်14နဲ့အဖက်အခိုင်းလေးအငယ်30အရယုံကြည်သူတို့ဟာကောင်းကင်နိုင်ငံကိုမရောက်မချင်းဒီလောကမှာကျွန်တော်တို့ယုံကြည်သူအသက်ရှင်နေသမျှကာလပတ်လုံးယုံကြည်သူကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာတန့်ရှင်းသောဝိညာဉ်တော်ကိန်းဝတ်တော်မူမဲ့အကြောင်းအတိအလင်းဖော်ပြထားပါရဲ့ဒါဆိုရင်ကယ်တင်ခြင်းဆုံးရှုံးနိုင်သလားမဆုံးရှုံးနိုင်ပါဘူးကယ်တင်ခြင်းဟာထာဝရအတွက်ဖြစ်ပါတယ် ကဲတင်ချင်းဆုံးရှုံးနိုင်တယ်လို့ခံယူတဲ့သူတို့ဟာဘုရားသခင်သဘောတဘာဝနဲ့ဘုရားသခင်ဂတိတော်ဘုရားသခင်ကျေးဇူးတော်ကဲတင်ခြင်းအကြောင်းကိုနားမလည်လို့ဖြစ်ပါလိမ့်မယ်။ယုံကြည်သူအပြစ်လုံးမိတဲ့အခါယုံကြည်သူရဲ့စိတ်နှလုံးထဲမှာကိန်းဝတ်တော်မူသောတန်ရှင်သောဝိညာဉ်တော်ဟာထွက်မသွားပါဘူး။ဒါပေမဲ့စိတ်နာတယ်လို့အဖက်အခိုင်းလေးအငယ်30မှာအတိအလင်းပြောထားပါတယ်။တန်ရှင်သောဝိညာဉ်တော်ကိုစိတ်နာစေတဲ့ကျွန်တော်တို့ရဲ့ပြုမှုပြောဆိုမှုတွေကိုအဖက်အခိုင်းလေးအငယ်25ကနေ29ကြားမှာတော်၎င်းအဖက်အခိုင်းကအငယ်3ကနေပြော့6ကြားမှာတော်၎င်းအတိအလင်းဖော်ပြထားပါတယ်ချစ်ဖို့မထိုက်တန်သောကျွန်တော်တို့ကိုချစ်တော်မူပြီးကယ်တင်ဖို့မထိုက်တန်သောကျွန်တော်တို့ကိုအသက်ပေးပြီးထာဝရအတွက်ကယ်တင်တော်မူသောဖခင်သခင်ရဲ့ဂရုဏာတော်ကိုထောက်ထားပြီးစိတ်တော်ကိုနာစေတဲ့နေလန်းတွေနဲ့နေထိုင်ပြုမှုအသက်ရှင်မဲ့အစားဘုရားသခင်ကျေးဇူးကယူနာတော်ဘုရားသခင်ဘုန်းတော်ကိုချီးမွမ်းပြီးအသက်ရှင်ကြဖို့ရန်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာယုံကြည်သူတို့ကိုတိုက်တွန်းနှိုးဆော်ထားပါတယ်